နေစရာအင်းမြေကွာမှာဒီနေ့မရှိမဖြစ်အရေးပါတဲ့အင်တာနက်ဆိုတဲ့ဝေါ်ဟာရကို1993ခုနှစ်ကစကဘာကတည်လာပြီးမဲ့ရှေးလူတွေကြားဘူးနားဝရှိမှာမဟုတ်ပဲမြန်မာနိုင်ငံကလူတွေတိုင်းလဲအဲ့ဒီကာလာတွင်ကအင်တာနက်ကိုမသိကြပါဘူး Ecology ဂေဟဗေဒဆိုတဲ့ဝေါ်ဟာရဟာကဘာမှာ1960ပြည်လုံနှစ်တွေမှာထင်ရှားလာပြီး Climate Change ရာသီဥတုပြောင်းလဲခြင်းဆိုတဲ့ဝေါ်ဟာရက1988မှာပိုထင်ရှားလာပါတယ်ခေတ်စနစ်အပြောင်းလဲနဲ့သိပ္ပံနဲ့ဤပညာထွန်းကားလာရာနဲ့အမျှဝေါ်ဟာရသစ်တွေလည်းပေါ်ပေါက်လာပါတယ်။တဘာဝပတ်ဝန်းကျင်နဲ့ဆက်ဆက်တဲ့ဝေါ်ဟာရတွေလည်းပေါ်ပေါက်လာပြီး Green အစိမ်းရောင်ဆိုရင်ပတ်ဝန်းကျင်တာယာရေးကိုကိုစားပြုမှန်းအများကသိကြပါတယ်။2009ခုနှစ်ကမှစတင်ခေါ်ဝေါ်တဲ့ Blue Carbon အပြားရောင်ကာဗွန်ကိုတော့လူသိနည်းနေတယ်လို့ယူဆရပါတယ်။သစ်ပင်သစ်တောတွေဟာကမ္ဘာမြေကြီးကိုပူနွေးစေတဲ့ကာဗွန်တွေစုပ်ယူတာကို green carbon အစိမ်းရောင်ကာဗွန်လို့ခေါ်တွင်ပြီးသစ်တောတွေလိုပဲပင်လယ်သမုဒ္ဒရာတွေကလည်းကာဗွန်တွေစုပ်ယူတာကို blue carbon လို့ပညာရှင်တွေကကင်မွန်းတတ်ပါတယ်။နားလည်လျောပြောရရင်ဒီတောတွေရေငန်ဝင်တဲ့စင်ကြီးတွေပင်လယ်မြက်ကင်းတွေကကာဗွန်တွေကိုစုပ်ယူထားပါတယ်။ blue carbon ဟာ green carbon ထက်ကာဗွန်55ရာခိုင်နှုန်းကျော်စုပ်ယူတယ်လို့လည်းဆိုပါတယ်။ကမ္ဘာဒီရေတော်တွေဟာတစ်နှစ်ကိုကာဗွန်မက်ထရစ်တန်ချိန်24သန်းစုဆောင်ယူတယ်လို့လည်းဆိုပါတယ်။ဒီရေတော်တွေကာဗွန်စုပ်ယူတာကိုမြန်မာနိုင်ငံမှာဒီရေတော်တွေစိုက်ပျိုးနေတဲ့ Worldview International Foundation ကဒီရေတော်ပညာရှင်ဦးဝင်းမောင်က
ဒီရေတော်တွေကတောင်ပေါ်တော်တွေတက်ကို၅ဆလောက်အထိကာဗွန်ကိုသူကစုပ်ယူထားနေတယ်။ပို့ပြီးတော့စုပ်ယူထားနေတာပေါ့။ဒီတောင်ပေါ်တော်တွေပင်ထဲမှာပဲပင်စီထဲမှာပဲသူကကာဗွန်ကိုစုပ်ယူထားတာ။ဒီဒီတော်တွေကြတော့သူရဲ့ swine ထဲမှာကာဗွန်ကိုစုပ်ယူထားတယ
်။ Worldview International Foundation ဟာဖွံ့ဖြိုးဆဲ26နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့လဲဖြစ်ပါတယ်။2008 Nagi Cyclone မုန်တိုင်းတိုက်သွားပြီးတဲ့နောက်ဒီအဖွဲ့တွေလိုဒီရောပြိုးထောင်ဒီလုပ်သူတွေလုပ်ပေမဲ့ခုထင်သူတွေလည်းရှိနေတာကို AR မြေဝကျွန်းပေါ်ဒေသခံတယောက်က
ကနေဆိုပါညာအကုန်လုံးခုတ်တာလွင်မြင်းနေလွင်မြင်းနေပြီအများကြီးမှနာခင်မပြည့်ခင်နေကခုတ်နေရလေကျွန်တော်ဒီဝိုင်းရှိရဆိုရင်ဒီဝိုင်းမှန်နေမှာအပြစ်ခုတ်ထားတဲ့အလုပ်ပဲလုပ်ကြတော်ကောင်းနေနဲ့ပေါင်းလိုက်ပေါ့
ဒေသခံတွေကစားဝတ်နေရင်းနဲ့ထိမိသွေးအတွက်ဒီရောတွေခုတ်ထွေနေတာဖြစ်ပြီးမိသွေးလုပ်ငန်းရှင်တွေမစုံကငါးကမွေးမြူရေးလုပ်ငန်းရှင်တွေကလည်းခုတ်ထွေပါတယ်ဒီလိုမွေးမြူရေးလုပ်ဖို့ခုတ်ထွေခါရတဲ့ဒီရောတွေဟာအမှန်တကယ်တော့ငါးတရံစာတအစာဝင်းဆက်ပေါက်ဖွားရာသဘာဝလက်ဆောင်ဖြစ်တာကိုဒီရောပညာရှင်ဦးဝင်းမောင်ကရှင်းပြပါတယ်
။ဒီရောပင်တွေရဲ့အရွက်တည်ကနေကြွေကြပြီးခြေမွားပြီးတော့မှဖြစ်လာတဲ့စာလေးတွေကိုဒီရောလေးလေးတွေကနေပြီးတော့မှစားတယ်။ဘက်တီးရီးယားတို့ဘာတို့ဖန်ဂျိုင်းတို့ဒါတွေကနေစားတယ်။အဲ့ဒီအကောင်လေးတွေကိုငါးလေးတွေပုစုံလေးတွေကနေစားတယ်။အဲ့ဒီငါးလေးတွေပုစုံလေးတွေကိုငါးကြီးပုစုံကြီးငှက်ကြီးတွေကစားတယ်။အဲ့ဒီအကောင်လေးကိုကျွန်တော်တို့လူတွေကဖမ်းပြီးတော့စားကြတယ်။ဆိုတော့ကျွန်တော်တို့ရဲ့အစာကွင်းဆက်ကြီးဟာဒီရောအပင်တွေရဲ့အရွက်တွေကနေပြီးတော့စလာခဲ့တာအဲ့တော့ဒီ food chain ကြီးရဲ့အဓိကဆိုဆိုစဒီရောအပင်တွေပဲဒီအပင်တွေမရှိတော့ဘူးဆိုရင်ဒီ food chain ကြီးလည်းပြတ်သွားမှာပဲ food chain ကြီးပြင်းရင်ဒီထဲကနေငါးပုစုံတွေကျွန်တော်တို့ဘာမှမရနိုင်တော့ဘူးပေါ့ဗျာနော်ဒါတိတာထင်ရှားတဲ့အကျိုးကျေးဇူးတွေပေါ့
ဘလူးကာဗွန်ဆိုတဲ့ကာဗွန်တွေစုပ်ယူတဲ့သဘာဝတွေထဲမှာပါဝင်တဲ့ဒီရောမှာလက်တွေ့မြင်နိုင်တဲ့အကျိုးကျေးဇူးနဲ့ပဲဝိုက်ပြီးရနိုင်တဲ့အကျိုးကျေးဇူးရှိတယ်လို့လည်းပြောပါတယ
်လက်တွေ့မြင်နိုင်တဲ့အကျိုးကျေးဇူးနဲ့တွေ့ဝိုက်ပြီးရနိုင်တဲ့အကျိုးကျေးဇူးအဓိကတော့2မျိုးရှိတာပေါ့ဗျာလက်တွေ့မြင်နိုင်တဲ့အကျိုးကျေးဇူးအနေနဲ့ကတော့အာဒါရာထင်းတွေတိုင်တွေမျောတွေသုံးဆောင်ပစ္စည်းတွေဆေးဝါးတွေတရင်ဆေးဝါးပေါ့ဗျာဥမာခရာစူးဟာလိုဟာမျိုးတွေအဲဒါမျိုးဆိုရင်ဒါ allergic ဖြစ်တာကိုတက်တက်တာတာလေးကိုကုပေးနိုင်တယ်နောက်တစ်ခါချာဒီတော့တွေပစ္စည်းတွေရနိုင်တာတွေပေါ့ဥမာဓဏီလိုဟာမျိုးဓဏီဆိုရင်ဖက်ကအမိုးကလည်းရတယ်အခုဓဏီအဖူးဆိုရင်ဒါကိုရီးယားတို့ဘာတို့တော့လာဝယ်နေတာဗျာကိုရီးယားနိုင်ငံကထွက်တဲ့ဂျင်ဆင်းတဲ့ကိုအဆ40ပို့ပြီးတော့မှကျမရေးအတွက်ကောင်းပါတယ်လို့ဒီလိုဆိုထားတဲ့အတွက်ဓဏီအဖူးကနေပြီးတော့မှဖက်6တွေပါတယ်အခုစပြီးတော့ဒေသတွေမှာထုတ်နေကြပြီဒါတွေကတွေ့မြင်နိုင်တဲ့အကျိုးကျေးဇူးတွေပေါ့ဗျာအဲ့ဒါဒီတက်ကိုပို့ပြီးတံပိုးကြည့်တာကတော့ဒီတွေ့ဝိုက်ပြီးရနိုင်တဲ့အကျိုးကျေးဇူးပေါ့သူကတော့ဒါကလေမုန်တိုင်းတန်တွေကာကွယ်နိုင်တဲ့ဒါအားလုံးသိကြတယ်ဗျာ
2008 Nagi Cyclone မုန်တိုင်းတက်ချိန်တုန်းကဒီရောတွေမပြုံးသီးခဲ့ရင်ဒ ီလောက်ပျက်စီးအဆုံးရှုံးမများဘူးဆိုတာလူတိုင်းလူလူလည်းသိကြပါတယ်ဒါရင်မကဘလူးကာဘွန်မှအရေးပါတဲ့ဒီရောတွေဟာကံယူတန်းတွေမပျက်စီးအောင်ထိန်းထားနိုင်ပြီးရေမတိုက်စားအောင်လည်းအကာအကွယ်ပေးနိုင်ပါတယ်